မြန်မာနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့နော်ဝေဘုရင်ဟာဒေါလ်နဲ့မိဖုရားဆွန်ယာတို့ဟာမြန်မာနိုင်ငံအလဲပိုင်းမန္တလေးမြို့ကိုတွားရောက်လဲပတ်มาဖြစ်တာကြောင့်မန္တလေးကဂုံးဝင်စိတ်ကမ်းမှာရှိတဲ့ဆင်းရဲသားတွေနေထိုင်ရာနေရာတွေကိုအာဏာပိုင်တွေကဖျက်ဆီးပစ်ခဲ့တဲ့အတွက်မန္တလေးဒေသခံတွေကြားမှာမကျေနပ်မှုတွေ၊ကြရက်ရိုက်ခတ်မှုတွေရှိနေပါတယ်။အစိုးရအနေနဲ့စီမံခန့်ခွဲမှုတွေမှာအားနည်းပြီးတော့ဆင်းရဲမွဲတေမှုတွေကိုဖြေရှင်းတာဟာနီးလန့်မမှန်ပဲလူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့မျိုးကန်တွေကပြောဆိုခဲ့ကြပါတယ်။အပြည့်စုံကိုတော့ VOE သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့နော်ဝေဘုရင်ဟာရယ်နဲ့မိဖုရားတို့မန္တလေးကိုမလာရောက်ခင်၃ရက်ခန့်မှာပဲမန္တလေးဂေါ်ဝင်စိတ်ကိုအမိပြုပြီးနေထိုင်စားသောက်နေရတဲ့မိသားစုတွေနေထိုင်ရာကျူးကျော်အင်အားတွေကိုအာဏာပိုင်တွေကအတင်းကျပ်ဖယ်ရှားပစ်ခဲ့တာပါဒီအတွက်နေထိုင်စရာမရှိတဲ့ပြည်သူတွေဟာအခက်ခဲတွေရှိနေတဲ့အကြောင်းမြို့ကန်လူထုကတော့ဒီဖြစ်ရပ်ဟာရုပ်ပြက်ဆင်းပြက်လုပ်ရက်အဖြစ်မကျေမနပ်ဖြစ်နေကြောင်းမြို့ကန်တို့ကပြောပြပါတယ်
ကျော်ဝင်သူအိညာကလူတွေကတော့ကစင်ကလေးရဖြစ်ကုန်ကြတာပေါ့နေရထိုင်ရတာဒီအစင်မပြေလေးနဲ့ဖြစ်ကုန်ကြတယ်နေရဒီကတင်မောစိတ်ပေါ့ခေါဝင်တင်မောစိတ်ဆိုတော့ရှေးတုန်းကတည်းကရှိတာပါရှေးတုန်းကတည်းကရှိပြီလေအဲ့ဒီတင်မောစိတ်မှာကသူတို့တွေကကုတ်ကက်ပြီးတော့အလုံးလုံးနေကြတာလीဟိုနှောင်းဝေးဘရင်ဒီလာမယ်ဆိုတဲ့အခါကျတော့စိုးအတင်းဖြစ်ခိုင်းနေတာလीနေရာတွေကအရင်တော့တော့သူတို့ခွင့်ပေးတော့တော့ပေးထားကြတာပေါ့တဲဟိုတဲပြက်ကလေးတွေနဲ့ဟိုလက်တလုံးမှာတော့ဘာမှပဲသူတို့ဆောင်ရွက်မပေးတဲ့အခါကျတော့သူတို့အတွက်ကတော့တော်တော်လေးကိုသနာစရာပါအဲဖြစ်တဲ့အချိန်မှာတော့လူတွေကငိုကြယူကြပေါ့အဲ့လိုဒုက္ခတွေခံစားပြည်သူလူထုအနေနဲ့ကတော့ဒါရတော့ဒါရရတော့ဟိုနေပေါ့လေဟိုအတင်းတမကြီးဖြစ်ခိုင်းနေဆိုတာပေါ်မှာတော့မကျေနပ်ကြဘူးပေါ့
မန္တလေးမှာရှိတဲ့စည်ရသားရက်ွက်ကိုအတင်းအကျပ်ဖယ်ရှားခိုင်းတဲ့ပတ်သက်လို့နော်ဝေနိုင်ငံသားရဲ့ဌာနကမြန်မာအာဏာပိုင်တွေကိုကန့်ကွက်စာပေးပို့ခဲ့တယ်လို့လည်းနော်ဝေနိုင်ငံရဲ့ NRK ဆိုတဲ့သတင်းတရက်မှာဖော်ပြထားပါတယ်။ဒါဟာမြန်မာနိုင်ငံရဲ့စည်ရဲမွဲတေမှုကိုဖုံးကွယ်ဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့လည်းသတင်းမှာရေးသားထားတာပါ။မန္တလေးမြို့ကနောက်တစ်ဦးကတော့ဒီလိုဖြစ်ရဟာအထက်နဲ့အောက်အစစ်စစ်တာဝန်ရှိသူတွေဟာစည်ရဲသားတွေရဲ့ပြဿနာကိုဘလို့ဖြေရှင်းရမလဲဆိုတာတေချာလေ့လာခြင်းမရှိတာကြောင့်အောက်ခြေအဆင့်အာဏာပိုင်တွေကကျူးကျော်တဲတွေမှာနေထိုင်နေသူတွေကိုလိုသလိုငွေကြေးကောက်ခံပြီးနေထိုင်ခိုင်းရကနေအခုလိုမျိုးပြဿနာတွေဖြစ်လာရတယ်လို့ပြောဆိုပါတယ်။ဒါကကျွန်တ
ော်တို့ဒီအောက်ချုပ်သူတွေဝန်ကြီးချုပ်တွေနဲ့ဇဝတ်တွေအားကြီးရပါဘူးခင်ဗျ။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာစည်ရဲဝတ်တွေမှုတွေကအများကြီးရှိနေတယ်ရှင်နေတဲ့အတွက်ဒါတွေကိုဘယ်လိုဖြေရှင်းမလဲဆိုတာကိုဟိုဝန်ကြီးချုပ်တွေကလည်းနော်အော့ဖီရလူတွေရဲ့အိုရန်ကလည်းဘာထုတ်လာလို့လဲသူကမသိဘူးအော့ဖီတွေကနော်ရစီမင်းရလက်တော့ရစီမင်းရသူတို့ကနေပြီးတော့စစ်တော်ရှင်းနေတဲ့လူတွေကိုဝန်ကြီးတွေစောက်တယ်စောက်ပြီးတော့အထက်ကိုတင်လာရင်မလုပ်တာသူကမရှိဘူးအဲ့ဒါကြောင့်ကျွန်တော်ဒီအော့ဖီမှာသင်ကြရတယ်စီမင်းရဲ့ဝန်ကြီးချုပ်တွေကလည်းတာဝန်ရှိတယ်ပေါ့
မန္တလေးမြို့မှာတော့အခုလိုမျိုးစည်ရဲသားကျူးကျော်နေထိုင်နေသူတွေကိုနေရာထိုင်ခင်းစီစဉ်ပေးတာမျိုးတွေမရှိဘဲဖယ်ရှားခန့်ကျင်တဲ့အခါမှာဖယ်ရှားခိုင်းနေတဲ့အတွက်လူအခွင့်အရေးချိုးဖောက်မှုတွေအဖြစ်မြို့ကတချို့ကလည်းဆိုပါတယ
်အခုတော့ဒီမှာခံခဲ့မှုတွေကလည်းဒီလိုစုအတင်းလောက်တာတွေကဟိုဗမာပြည်ကလူအခွင့်အရေးနဲ့ပတ်သက်လာရင်ဘာမှကိုသူတို့ဆုံးရှုံးတာမျိုးကြည့်တာမျိုးကိုမရှိသလောက်ပဲအဲ့တော့ဟိုပြောမယ်ဆိုရင်တော့ဒီလိုလောက်တာမျိုးတွေကိုတော့ခံခဲ့မှုအမြင်နဲ့ကတော့ဟိုမဖြစ်သင့်မဖြစ်တိုက်တာတွေလုပ်တယ်လို့ပဲမလုပ်သင့်မလုပ်တဲ့တာတွေလုပ်တယ်လို့ပဲမြင်တာပေါ့။မှန်လေးမျိုးမှလည်းဒီလိုရှင်နေမဲ့တွေကဆင်းရဲသားလူဒန်းသားတွေဟိုမြုပ်ပတ်ပတ်လည်းမှအများကြီးရှိတာပဲ။အများကြီးရှိတယ်အများကြီးရှိတယ်ဒီလိုဖြစ်ချုပ်တော်တော်များများဆိုရင်လည်းဒီလိုဖြစ်ခံရလို့ဟိုငိုကြယူကြဆိုတာရှိတယ်။ဒါမှနောက်ကနေပြီးတော့ကယ်ဆယ်ဆောက်ရှောက်တာလို့ဟာမျိုးသိမရှိဘူး။ဆင်းရဲသားတွေကိုသူတို့နေရတိုင်းနေရာပြေးသူတို့တွေအလုံးအစီအပြေလောက်အောင်ဆောင်ရွက်ပြီးမှသာလေအခုလိုဖြစ်တယ်ဆိုတာတော့ကောင်းတာပေါ့အခုကျတော့ဟိုလူလူခွင့်ရပြောမယ်ဆိုရင်တော့တော်တော်ဆုံးရှုံးခံရတဲ့သဘောရှိတယ
်မြန်မာတနိုင်ငံလုံးမှာတော့တိမ့်တဲ့ချီရှိတဲ့လူတွေဟာအခုလိုပဲကျူးကျော်နေထိုင်နေဆိုပြီးဖယ်ရှားခံနေရတာပါသူတို့ရဲ့စည်ရဲမွဲတေမှုပြဿနာတွေဘာကြောင့်ဖြစ်လာရသလဲဆိုတော့အရင်အမြစ်ကတော့အစိုးရကဖြေရှင်းပေးနိုင်မှုအားနည်းနေပါတယ်။နော်ဝေနိုင်ငံရဲ့သတင်းတွေထဲမှာတော့မြန်မာနိုင်ငံရဲ့စည်ရဲမွဲတေမှုကိုဖုံးကွယ်ဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့လည်းသတင်းတွေမှာရေးသားဖော်ပြနေပါတယ်။